တရုတ်နိုင်ငံကအစိုးရပိုင်းစီနိုဖမ်ဈေးကုန်ကြီးကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုဒီနှစ်အကုန်မှာဈေးကွက်တင်ထုတ်လုပ်မယ်လို့ဩဂုတ်လ17ရက်နေ့ကကြေညာခဲ့ပါတယ်။ကာကွယ်ဆေးဟာနှစ်ကြိမ်ထိုးရမှာဖြစ်ပြီးကုန်ကျစရိတ်ဟာဒေါ်လာ140ထက်မများဘူးလို့ဈေးကုန်ကြီးရဲ့ဥက္ကဋ္ဌကတရုတ်ကွန်မြူနတီပါတီသတင်းစာတစ်စောင်ကိုပြောပါတယ်။သိပ္ပံပညာရှင်အတိုင်းဝိုင်းမှာတော့ဈေးထုတ်လုပ်မှုရဲ့ကျင့်ဝတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်နေကြပါတယ်။တရုတ်နိုင်ငံအနေနဲ့COVID-19 ကူးစက်ရောဂါကာကွယ်ဆေးသုတေသနပြုထုတ်လုပ်မှုအောင်မြင်တာနဲ့မြန်မာနိုင်ငံကိုဦးစားပေးမျှဝေသွားမယ်လို့တရုတ်ပြည်သူ့သမ္မတနိုင်ငံရဲ့အာဏာရကွန်မြူနတီပါတီဗဟိုကော်မတီနိုင်ငံရေးဘျူရိုအဖွဲ့ဝင်မစ္စတာရန်ကျဲချီကပြောလိုက်ပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းသမ္မတဦးဝင်းမြင့်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နဲ့စက်တင်ဘာလ1ရက်နေ့ကတွေ့ဆုံချိန်အတွင်းပြောဆိုခဲ့တာလို့တရုတ်အစိုးရပိုင်း China Global Television Network CGTN သတင်းမှာဖော်ပြခဲ့တာပါ။CGTN သတင်းမှာဖော်ပြချက်အရတော့တရုတ်ကမြန်မာနိုင်ငံကိုကူညီมาဖြစ်ပါတယ်။တရုတ်ကကွယ်ဆေးထုတ်လုပ်မှုရဲ့ကျင့်ဝတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်နေကြပေမဲ့လည်းထိရောက်တန်တဲ့လောက်ထိရောက်မှာဖြစ်တယ်လို့ American ပြည်ထောင်စု Indiana ပြည်နယ်မှာနေထိုင်တဲ့ဆေးပညာဆောင်ပါရှင်ဒေါက်တာတင့်ဆွေကပြောပါတယ်
။တရုတ်ကလာတဲ့ဆိုရင်လည်း WHO မှာလည်းဒီကာကွယ်ဆေးနဲ့ပတ်သက်တဲ့ joint နဲ့ expert တွေအများကြီးရှိပါလေ။ဘယ်ကနေရရကျွန်တော်တို့နိုင်ငံဘက်ကတော့ကျွန်တော်ဝယ်နိုင်ဖို့တင်လို့ရပါတော့လည်းအရာရည်ဒီကားပဲဖြစ်ဖြစ်လက်ခံမဲ့နေချာရှိပါလေဒီဗမာနိုင်ငံစီပညာရှင်တွေရောပေးတဲ့နိုင်ငံတွေရော WHO ရောတကယ်ထိရောက်တဲ့ဟာကိုပဲပေးရမယ်လက်ခံရမယ်ဆိုတော့ယုံကြည်တဲ့တွေတရုတ်ကပေးလည်းပဲကျွန်တော်တို့ကြိုးစားမှဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
တချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ဆေးတွေကိုအမေရိကန်နိုင်ငံတွင်းမှာလည်းစတင်ဖြန့်ဝေနိုင်မှုပြင်ဆင်နေပြီလို့စက်တင်ဘာလ2ရက်နေ့ထုတ် CNN သတင်းမှာဖော်ပြခဲ့ပါတယ်။နောက်အကြဆုံးအနေနဲ့လာမယ့်နိုဝင်ဘာလ1ရက်နေ့လောက်မှာဒီဆေးဖြန့်ဝေနိုင်မှုအသင့်ပြင်ထားကြဖို့အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာရှိတဲ့ကျန်းမာရေးဌာနတွေကိုအမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်တားဆီးရေးဌာန CDC ကအသိပေးစာတွေဖြန့်ဝေထားတယ်လို့ဆိုပါတယ်။အမေရိကန်ကူးစက်ရောဂါဆိုင်ရာမြို့သား Institute ရဲ့ညွှန်ကြားရေးမှူးဒေါက်တာအန်တိုနီဖော်ချီကတော့အန်ရဲကင်းတဲ့ COVID-19 ကာကွယ်ဆေးကိုဒီနှစ်မကုန်ခင်ရရှိလိမ့်မယ်လို့ပြောထားပါဗျ။အမေရိကန်ကထုတ်လုပ်မဲ့ကာကွယ်ဆေးနဲ့ပတ်သက်လို့ကတော့အပြည့်အဝယုံကြည်တယ်လို့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာနေထိုင်ပြီးကိုယ်တိုင်လည်း COVID-19 ရောဂါဖြစ်ပွားခဲ့ပြီးတော့ပြန်လည်ကျန်းမာလာခဲ့သူဆိုင်းပန်ဆန်းကပြောပါဗျ
။ကျွန်တော်ထင်တာတော့ခုထွက်မဲ့ဆေးကတော့ကမ္ဘာလူသားများအတွက်ရောတကယ်ကြုံတွေ့နေရတာနေရတယ်ကျွန်တော်တို့ကလူမျိုးအတွက်ရောအရင်ပြီးတော့တတ်ဖို့ရှိပါလေ။အခုတော့ဆရာတို့ CDC ကဥစ္စာတွေ့ဘိုးစာပေါ့ management အောက်က control တို့အောက်မှာဆိုလို့ရှိရင်တော့ဥစ္စာပေါ့ဒီ American ဆေးကတော့ပို့ပြီးစိတ်ချမယ်ပို့ပြီးတော့ဟို affect ဖြစ်မယ်လို့ထင်ပါတယ်ကျွန်တော်တို့ကတော့ဥစ္စာပါပြေဝအယူရှိပါတယ
်ရုရှားနိုင်ငံမှာလည်းသမ္မတပူတင်ကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုတ်ဖို့ပြီးခဲ့တဲ့ April လကတည်းကထိတ်တန့်ရုရှားသိပ္ပံပညာရှင်တွေကျန်းမာရေးပညာရှင်တွေနဲ့အစည်းအဝေးလုပ်ပြီးတော့ညွှန်ကြားခဲ့ပါတယ်ဩဂုတ်လထဲမှာတော့စိတ်ချအနေကင်းမှုနဲ့ပတ်သက်ပြီးပညာရှင်တွေကတန်တရားတွေနဲ့စိုးရိမ်တကြီးဝေဖန်နေတဲ့ကြားကပဲသမ္မတပူတင်ကကမ္ဘာမှာပထမအဆုံးသော COVID-19 ကာကွယ်ဆေးဆိုပြီးတော့မှတ်ပုံတင်ခဲ့ပါတယ်သမ္မတပူတင်ကလည်းအဲ့ဒီဆေးကိုသူ့သမီးကိုယ်တိုင်စမ်းသပ်အထိုးခံခဲ့ပြီးအနေကင်းတယ်လို့ပြောခဲ့ပါတယ်တရုတ်အမေရိကန်နဲ့ရုရှားသုံးနိုင်ငံစလုံးကသူတို့ရဲ့ကာကွယ်ဆေးတွေဟာအနေကင်းပြီးစိတ်ချရတယ်လို့ပြောကြပြီးမြဲအခုအချိန်မှာလူတွေယုံကြည်မှုအများဆုံးကတော့အမေရိကန်ဆေးပဲဖြစ်ပါတယ်ဒေါက်တာတင့်ဆွေကလည်းအဲ့လိုပဲပြောပါတယ်
။ဒီမရကန်ပြည်တော်စုကမြေပညာဆေးပညာမှာသူကထိတ်ဆုံးသူ့ကိုပြီးတယ်လို့ကျွန်တော်မထင်ဘူးကြားနိုင်နိုင်ငံနေ။နောက်တစ်ခါအမေရိကန်ကတော့အရင်ကသမဏဘာပြောပြောတာဟို FDA က CDC ဆိုတဲ့ဟာတွေအမျိုးမျိုးပေါ်မီဒီယာလည်းအမျိုးမျိုးထောက်ပြဝေဖန်တာရှိတယ်။ဟိုတော့လည်းမျက်နှာမှုကြားတော့ကောင်းတယ်မကောင်းဘူးအရောက်တယ်မကြည့်တော့ဘူးကဒီတလားကျွန်တော်အမေရိကန်မှာကျွန်တော်သိတာတရုတ်ကလည်းကျိုးစောပန်းစားတော့လုပ်နေတာတော့ရှိတယ်။ဒါကြောင့်ထွက်လာရင်လည်းအကြံဖန်တော့မဟုတ်တော့ဘူးသူ့အရေးသွေးနဲ့သူတော့ရှိနိုင်တယ်လို့ယူဆပါတယ်။ရုရှားကလည်းကျွန်တော်သိမိဘူးဗျ
။ COVID-19 ကာကွယ်ဆေးထုတ်လုပ်မှုဟာလူသားကမ္ဘာအတွက်အလွန်အရေးကြီးတဲ့အားထုတ်မှုဖြစ်တယ်လို့ပြန်ဆိုင်မှုကြီးမားတဲ့စီးပွားရေးတစ်ခုလည်းဖြစ်ပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့အစည်း WHO ရဲ့အဆိုအရတကမ္ဘာလုံးမှာကာကွယ်ဆေးအမျိုး190လောက်ထုတ်လုပ်ဖို့စမ်းသပ်နေကြတယ်လို့ဆိုပါတယ်။မြန်မာလူမျိုးတွေအနေနဲ့ကတော့အဲ့ဒီထဲကမှတရုတ်ဆွေရကထုတ်မဲ့ဆေးကိုသုံးရဖို့ရာဂိုင်နှုန်းပိုများနေပါတယ်။ ကဘာမှာတခါမှမဖြစ်ခဲ့ဘူးသေးတဲ့ကပ်ရောဂါကာလအတွင်းမှာမြန်မာနိုင်ငံအပါအဝင်ကမ္ဘာလူသားတွေရဲ့ကံကြမ္မာဟာကာကွယ်ဆေးထုတ်လုပ်မဲ့ကုမ္ပဏီကြီးတွေရဲ့ငွေကြေးအမျက်အစွန်းနဲ့လူအသက်တွေကိုတန်ဖိုးထားမှုချိန်ခွင်ရှာကိုဘလို့ညှိမလဲဆိုတာအပေါ်မူတည်နေခြင်းဖြစ်နေပါတယ်ရှင်။